အီရန်နဲ့ဆီးရီးယားနိုင်ငံကတိုက်ပွဲတွေမှာပါဝင်ခဲ့ကြပြီးတက်ဆိုင်ရာနိုင်ငံတွေကိုပြန်လည်ရောက်ရှိနေကြတဲ့မွတ်စလင်စစ်သွေးကြွတွေရဲ့အန္တရာယ်ကိုတရုတ်နိုင်ငံနဲ့သူ့ရဲ့အိမ်နီးချင်းနိုင်ငံတွေရင်ဆိုင်နေရတယ်လို့ဗိုဟိုအာရှအကြမ်းဖက်မှုတိုက်ဖျက်ရေးအဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။အကြမ်းဖက်စစ်ပွဲတွေဖြစ်နေတဲ့နိုင်ငံတွေစီတွားရောက်ခဲ့တဲ့စစ်သွေးကြွတွေကိုသူတို့အဖွဲ့ကအနီးကစောင့်ကြည့်နေကြောင်းအကြမ်းဖက်မှုနှင်းနှင်းရေးရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO ရဲ့အကြီးအကဲဂျန်စီဖန်ကပြောပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွေကိုတွားရောက်ပြီးပြန်လာသူတွေထဲမှာတရုတ်နိုင်ငံသားတွေပါဝင်တယ်လို့ဂျန်ရဲ့ပြောကြားချက်ကိုကိုကာဘီတရုတ်ဆင်ဝါသတင်းကရေးသားပေမဲ့အသေးစိတ်ကိုပြောဆိုခြင်းမရှိပါဘူး။ဒီစစ်သွေးကြွအနေနဲ့ပတ်သက်ပြီးဒီတစ်ပတ်တွင်ပြုလုပ်မဲ့သူတို့ရဲ့ SCO အဖွဲ့ညီလာခံမှဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်တွင်းကိုပြန်လာကြတဲ့စစ်သွေးကြွတွေရဲ့ NDA ချင်းချောက်ခံနေရတဲ့နိုင်ငံတွေကတော့တရုတ်၊ရုရှား၊ကာဇက်စတန်၊တာဂျစ်ကစ္စတန်ခါဂျစ်စတန်နဲ့ဥဘက်ကစ္စတန်နိုင်ငံတွေပဲဖြစ်ပါတယ်ခင်ဗျာ။